21ရာစုပင်လုံးညီလာခံမှာအလုံးတန်းတူပါဝင်နိုင်မှုတွေအလားအလာမရှိသေးတဲ့အပေါ်ညီလာခံကိုအပြည့်အဝထောက်ခံမှုနဲ့ယုံကြည်မှုနည်းပါးလာတဲ့အကြောင်းတည်နာလူမျိုးစုခေါင်းဆောင်တွေကပြောပါတယ်။လက်နက်အင်အားကိုအဓိကမထားဘဲနိုင်ငံရေးအရာတွေးဆဆွေးနွေးဖြေရှာမယ်ဆိုရင်ညီငယ်ရေးကပိုးပြီးတော့လွယ်ကူဖို့ရှိတဲ့အကြောင်းမြန်မာနိုင်ငံရေးအခြေခတ်သူအချို့ကလည်းတုံ့သက်ကြပါတယ်။မီလာ24ရက်နေ့မှာကျင်းပမယ့်ဒုတိယကြိမ်21ရာစုပင်လုံးညီလာခံအပေါ်ပြင်ပမှာရှိတဲ့တိုင်းသားအဖွဲ့အစည်းတွေနဲ့အကဲခတ်တွေရဲ့တုံ့တက်ချက်တွေကိုမအင်ဂျင်နီယာဆူပြီးတင်ပြပေးပါလိမ့်မယ်ခင
်ဗျာ21ရာစုပင်လုံးညီလာခံကျင်းပတော့မယ်ရပိုင်းလိုထိပါဝင်ပြပါဝင်ထိုက်တဲ့အဖွဲ့အစည်းအားလုံးတက်ရောက်ဖို့အလားအလာနေနေတဲ့အပေါ်မှာငင်းငယ်ရေးအတွက်မျှော်လင့်ချက်တွေကင်းဝေးနေသေးတယ်လို့တိုင်းသားအဖွဲ့အစည်းတွေကပြောပါတယ်အစိုးရဘက်ကတိုင်းဒေသနဲ့ကိုင်ဖွဲ့စည်းတွေကို NCA အဖြစ်ခန့်ရစဲရေးစာချုပ်မှုအရာခွဲခြားကန့်တက်ပြီးညီလာခံတက်ဖို့ဖိတ်ခေါ်တာဟာငင်းငယ်ဖြစ်စဉ်ကိုပိုးပြီးထိခိုက်စေတယ်လို့အပြုသဘောမဆောင်ဘူးလို့ American ပြည်ထောင်စုအခြေဆိုင်ကပြင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းကပြောပါတယ
်သူတို့ကဒီလိုဖယ်ချန်ထားတာငင်းချင်ရဲ့အတွက်တိုးတက်မှုရှိလာမလားဆိုရင်မေးခွန်းပါတိုင်းဒေသတွေရဲ့ကိစ္စဝဝကိုဒီလိုတချို့ကိုနှိမ်ထားမှတချို့ကတော့ပေါင်းပေါင်းဆက်ဆံတဲ့ဟာတွေကအဲ့ဒါကအကုန်လုံးအတွက်အပြုသဘောဆောင်လာမှပြည်ထောင်စုတက်ဖို့အကျိုးအသက်ရောက်မှုရှိမလားဆိုတာကြားရလို့အစိုးရလေးလေးနဲ့စဉ်းစားတင်တာပေါ့ NCO မထိုးသေးသူမြေပြင်ချင်းတွေကိုပို့တိုးတက်ဖို့ကြိုးစားမဲ့အခြေအနေတွေကိုပဲအပြုသဘောမဆောင်ဘဲနဲ့လုံးရက်တွေကအကျိုးအများကြီးတွေ့နေရတယ်အဲ့လို့ဆိုတော့အကုန်လုံးဖြည့်ရှင်းချင်တယ်အကုန်လုံးကိုချုပ်ငင်းချင်တယ်ဆိုတော့တကယ်တော့အပြုသဘောဆောင်တဲ့ဒီဆက်ဆံမှုတွေလုံးတက်ပါတယ်လို့ကျွန်တော်ချင်းချင်းယူဆပါတယ်ခင်ဗျာ
ဒါဆိုရင်တိုင်းနာနဲ့နိုင်ငံရေးဖွဲ့တွေဘက်ကရောတကယ်ပဲငြိမ်းချမ်းရေးလိုလားသလားတကယ်ပဲအပြစ်ခက်ရစဲရေးကိုလိုလားသလားဆိုတော့တစ်ဖက်ကမေးလာမယ်မိခွန်းအပေါ်မှာဘယ်လိုတတ်သိကြနိုင်လဲရှင
်တိုင်းနာဘက်ကနေကတော့ဒီလောက်တောင်မှကိုယ်ကိုတိုက်နေခိုက်နေဒီလောက်တောင်မှမှမတန်တဆတဲ့အင်အားတုံးပြီးမှတိုက်နေတာတဲ့ကိုဒီတိုင်းပြည်ကိုအတူတကွတန်နေချင်တဲ့ဆက်လက်မှငြိမ်းချမ်းရေးကလမ်းမှုတွေရောပုံမှန်တုံ့ပြန်နေတယ်ဆိုတာကတကယ်ကိုလိုလားလို့ပဲလို့ပဲကျွန်တော်ကထင်ပါတယ်။ဘာကြောင့်မလိုလားဘူးဆိုတော့ဆက်လက်ဆွေးနွေးဖို့တွေကတော့ဘယ်သူမှလက်ခံမှာမဟုတ်ပါဘူး။တိုင်းသားပြည်တောင်းဆိုတာဥမာ NCA မချစ်ဘူးဆိုရင်ရောကဲဥမာ UNSC ဆိုရင်ကိုယ့်ချက်ကိုတောင်းဆိုရဲကိုယ့်ချက်ကိုရောမပေးဘူးပြ။မပေးဘူးဆိုတော့တခြားညီလာနဲ့ဘယ်လိုငြိမ်းချမ်းရနိုင်လဲဆိုတာဟာတွေကပုံမှန်ဒီလိုလမ်းသာချနေတဲ့ဟာတွေကကျွန်တော်အမြင်ကတော့ငြိမ်းချမ်းရေးကိုလိုလားတယ်လို့ကပြောလို့ရပါတ
ယ်။ UWSA ဝါပြည်တူစီညီညွတ်ရေးအဖွဲ့မိုင်လာတရားရေးကချင်လွတ်လပ်ရေးအဖွဲ့ RCSS SSC မြောက်ပိုင်းရှမ်းပြည်တပ်မတော်အပါအဝင်တိုင်းနာလက်နက်ကိုင်ခုနှစ်ဖွဲ့စုဖွဲ့ထားတဲ့မဟာမိတ်အဖွဲ့ကတော့အခုကျင်းပမယ့်ဒုတိယအကြိမ်21ရာစုပင်လုံးညီလာခံအောင်မြင်ဖို့ဆိုရင်လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုရပ်တန့်ဖို့လိုအပ်ပြီးအစိုးရတပ်မတော်နဲ့သူတို့မဟာမိတ်အဖွဲ့သုံးဖွင့်ဆိုင်အမြန်ဆုံးတွေ့ဆုံဆွေးနွေးဖို့လိုအပ်ကြောင်းမကြခင်ရပိုင်းအတွင်းကသဘောထားထုတ်ပြန်ထားပါလေဒီအပေါ်မှာမြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာတစ်စီကတော့အခုလိုသုံးသပ်ပါလေ
လက်ရှိတာဝန်ရှိတဲ့လက်ရှိအစိုးရလက်ရှိဖွဲ့စည်းပုံအရာတာဝန်ယူထားတယ်ဆိုတဲ့တမတော်နောက်တစ်ခါတိုင်းသားအင်အားစုတွေသုံးဖလဲဟာသူစိုးရိမ်ချက်သူညွန်မှန်ချက်နဲ့သူအကျိုးစီးပွားသုံးမျိုးပေါ့နော်သုံးဘွဲလုံးမှာသုံးမျိုးစီရှိကြတော့မတူတာကတော့မဆန်းဘူးလို့ကျွန်တော်ယူဆတယ်ဆိုတော့တိုင်းပြည်ရဲ့အကျိုးကိုမြုပ်ကိုပြီးတော့အားလုံးကနေပြုသားပြင်သားတဲ့အနေအဖြစ်ဟလာရှင်နေညီနိုင်မှုကိုဦးတည်တဲ့လမ်းကြောင်းပေါ်ကိုတွားကြလို့ရှိရင်တော့ဒီတဲ့ဒီအဆင်ပြေမယ်လို့ယူဆတယ်အဲဒီလိုပြောရတာလဲဒီသုံးဖလဲဟာဒီကိစ္စတွေသူတို့အကုန်လုံးနားလဲကြပြီးသားဖြစ်တယ်ခက်နေတာကမတူတာကအခြေခံအကျိုးစီးပွားနဲ့အနာကညုံမှန်ချက်တွေမတူကြတာဖြစ်တဲ့တွေ့ရှင်နေညီနိုင်ပွဲမှာပဲအဲ့လိုမတူတာတွေဖြည့်ရှင်းကြရင်တော့ကဟိုအလားလားကောင်းပါမယ်သို့တော့ခက်တော့ခက်သေးတဲ့လူဟိုစိတ်ကောင်းသွားနဲ့ဝေပါမှာပါခင်ဗျာ
ဟုတ်ကဲ့အဲ့တော့အားလုံးကတော့ဒီတွေ့ဆုံဆွေးနွေးရေးကိုပဲပြောနေကြပေမဲ့လက်တွေ့မှာဖြစ်မလာသေးတာဘလို့အခက်အခဲတွေရှိနေတယ်လို့သုံးသပ်ပါလိမ့်ရှင
်လက်နဲ့ရဲ့အာလက်နဲ့ရဲ့ဆွာအားကိုဥတီခြင်းနဲ့ဥတီနေတဲ့အနေထားကိုလျှော့ပြီးတော့ဟာလားတကယ်ကိုလူမျိုးကိုတိုင်းပြည်အကျိုးစီးပွားကိုဥတည်နိုင်လို့ရှိရင်တနည်းအားဖြင့်နိုင်ငံရေးအယူအဆကိုပို့ပြီးဥစားပေးနိုင်ရင်တော့ပိုလွယ်လိမ့်မယ်ကျွန်တော်ကတော့အခုစီစဉ်မှာတဆုံတရားကတော့ချီလာနိုင်တယ်လို့ယူဆပါတယ်အားလုံးအားလည်းဖြစ်စီတင်ရတယ်လို့ကျွန်တော်မြင်ပါတယ်
ဒုတိယကြိမ်ပြည်ထောင်စုငင်းငယ်ရေးညီလာခံကိုတော့၅ရက်တာကျင်းပမှာဖြစ်ပြီးဖွင့်ပွဲနဲ့ပိတ်ပွဲအတွက်အပြစ်ရဲ့စာချုပ်မှလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်အပြစ်ရဲ့လက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေဘက်ကခေါင်းဆောင်၄ယောက်ကိုအစိုးရဘက်ကဖိတ်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကပြောပါရှင်